Burmese.
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်2025ခုနှစ်ဇွန်လ26ရက်တောက်ချာနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနာငလပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမတ်သိန်းကြီးထိုင်တဲ့အတူကြေညာပြီးသွားမှာပါ American ပြည်ထောင်စု Federal ဆွေးအဝန်တန်းတွေရဲ့ကိုယ်ရေးအချက်လက်တွေကို online ကနေ cyber တိုက်ခိုက်မှုလုပ်ပြီးခိုးယူခဲ့တဲ့နောက်ကွယ်မှာတရုတ်နိုင်ငံပါတယ်လို့ American Take Down ထောက်လိုင်းအကြီးအကဲတူကပြောဆိုလိုက်တာနောက်ဒီမြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးရောဂါကူးစက်ခံရသူအရေအတွက်9000လောက်ထိရှိလာပြီးလွန်ခဲ့တဲ့အပတ်အတွင်းလူပေါင်း40လောက်သေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အချက်လက်တွေနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းလွှာတွေကိုတင်ပြပေးသွားဖို့ရှိပါတယ်နားလည်ပါရဲ့
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းတွေကတော့ပုံမှန်436ပြင်ဆင်ရေးဟာလွတ်တော်အတွင်းမဲ့ခွဲဆုံးဖြတ်ပြီးမအောင်မြင်ဖြစ်ခဲ့တဲ့နောက်ပိုင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆိုရင်လွတ်တော်ပြင်ပနည်းနဲ့ကြိုးပမ်းဖို့အခြေအနေဖြစ်လာတယ်လို့တိုင်းရင်းသားကောင်ဆောင်တွေကတုံ့တက်ပါတယ်
။ကျွန်တော်တို့တိုင်းပါလနဲ့ကံဖွဲ့စည်းချက်ပါကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုလွတ်တော်အတွင်းကနေပြင်ဖို့ခင်လာမရှိဘူးမဖြစ်နိုင်ဘူးလို့ကျွန်တော်ပြောနေကြတ
ယ်။ဘူမူကြီးခွန်အောက်ကပြောခဲ့တာပါ။ဒီနောက်ပိုင်းမှာတော့ရခိုင်ပြည်နယ်အတွင်းကကြေးရွာတွေမှာမိုးကြီးရေချမ်းမှုတွေဖြစ်နေတဲ့သတင်းတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မသိငီထိုက်တို့ကကြီးညာပေးမှာပါရှင်။
American ပြည်ထောင်စု Federal ဆွေးအဝန်ထမ်းတွေရဲ့ကိုယ်ရေးအချက်လက်တွေကို online ကနေ cyber တိုက်ခိုက်မှုလုပ်ပြီးခိုးယူတဲ့နောက်ကွယ်မှာတရုတ်နိုင်ငံပါဝင်တယ်လို့တန်တရားရှိကြောင်း American ထိတ်တန့်ထောက်လိုင်းရေးအကြီးအကဲတူကမနေ့ကပြောဆိုလိုက်ပါတယ် cyber တိုက်ခိုက်မှုနဲ့ပတ်သက်လို့အမျိုးသားထောက်လိုင်းရေးအဖွဲ့ညွှန်ကြားမှု James Clapper အနေနဲ့အခုလိုပြောကြားလိုက်တာဟာ American ထိတ်တန့်တာဝန်ရှိသူတယောက်အနေနဲ့တရုတ်နိုင်ငံအပေါ်ပထမဆုံးအကြိမ်တိုက်ရိုက်ဆွဆွဲပြောဆိုလိုက်တာလည်းဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံအနေနဲ့တော်တော်ခက်ခဲခက်ခဲလုပ်ခဲ့ရတယ်လို့လည်း Washington မှာပြုလုပ်တဲ့ထောက်လိုင်းရေးဆိုင်ရာဒီဝေးအတွင်း Mr. Clapper ကပြောဆိုခဲ့ပါတယ်။ American ဆွေးအအနေနဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတဲ့အချိန်ထဲမှာ Mr. Clapper ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးသူ့ရဲ့ယုံကလည်းအဲ့လိုပြောဆိုခဲ့တယ်ဆိုတာဟုတ်မှန်ကြောင်းအတည်ပြုပေးခဲ့ပါတယ်။ OPM လို့ခေါ်တဲ့ American ဆွေးရဝန်ထမ်းတွေရဲ့ကိုယ်ရေးအချက်လက်တွေစီမံခန့်ခွဲတဲ့ဌာနကို Cyber တိုက်ခိုက်မှုပြုလုပ်ခဲ့တာနဲ့ပတ်သက်လို့တရုတ်နိုင်ငံပေါ် American အနေနဲ့တိုက်ရိုက်ဆွဆွဲခဲ့တာမျိုးမရှိပေမဲ့တရုတ်ဘက်ကကျူးလွန်ခဲ့တယ်ဆိုတဲ့အချက်လက်တွေကိုပိုတွေ့လာနေရကြောင်း American ဘက်ကအရာရှိတော်များများကပြောဆိုပါရခင်ဗျာ
တရုတ်အစိုးရဟာလူခွင့်ရချိုးဖောက်မှုတွေကိုကြဲကြဲပြန့်ပြန့်နဲ့အစဉ်တစိုက်လှုပ်ဆောင်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကဆွဆွဲပြောဆိုလိုက်ပါတယ်တရုတ်တို့ဘက်ကလည်းအမေရိကန်အစိုးရဟာလူခွင့်ရချိုးဖောက်မှုတွေကိုစိုးစိုးဝါဝတိုးပြီးလှုပ်လာတယ်လို့ပြန်လည်ပြီးအစီရင်ခံစာထုတ်ပါတယ်ကြာသပတေးနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဌာနကကွန်ဂရက်စ်လွှတ်တော်ကိုတင်သွင်းတဲ့2014ခုနှစ်အတွက်နိုင်ငံတကာလူခွင့်ရအခြေအနေဆိုင်ရာအစီရင်ခံစာမှာတရုတ်အစိုးရရဲ့လူခွင့်ရချိုးဖောက်မှုတွေကိုဆွဆွဲပြစ်တင်ထားတာဖြစ်ပါတယ်တရုတ်အစိုးရဟာတက်ကြွလှုပ်ရှားသူတွေနဲ့အစိုးရကိုဝေဖန်သူတွေကိုထောင်သွင်းအကျဉ်းချတာလူနည်းစုတိုင်းရင်းသားတွေကိုဖိနှိပ်တာတွေနောက်စင်စါတီးဖြတ်မှုနဲ့တရုတ်ကွန်မြူနစ်ပါတီတွင်ကြဲကြဲပြန့်ပြန့်ဖြစ်နေတဲ့အာဂရိလိုက်မှုတွေအပါအဝင်တရုတ်နိုင်ငံတွင်းကအခွင့်အရေးချိုးဖောက်မှုတွေကိုစာမျက်နှာ148မျက်နှာရှိတဲ့အစီရင်ခံစာမှာမိမောင်းထိုးဖော်ပြထားပါတယ်အမေရိကန်ရဲ့အစီရင်ခံစာကိုလက်တုံ့ပြန်တဲ့အနေနဲ့ထုတ်ပြန်တဲ့တရုတ်တို့ရဲ့လူခွင့်ရဆိုင်ရာအစီရင်ခံစာမှာတော့အမေရိကန်တို့ဟာနိုင်ငံတွင်းမှာတနက်တွေပြန့်နှံ့နေတာကြောင့်ချင်းချောက်ခံရပြီးမကြာခဏဆိုသလိုအကြမ်းဖက်မှုကင်းတွေပေါ်ပေါက်နေတာဟာဆိုရင်နိုင်ငံသားတွေရဲ့အခွင့်အရေးကိုချင်းချောက်ခံရမှုဖြစ်တယ်လို့ဖော်ပြလိုက်ပါတယ်။ဒါ့အပြင်အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့အကြမ်းဖက်သမားလို့တန်တရားရှိသူတွေကိုနှိပ်စက်မှုအစိုးရရဲ့ထောက်လှမ်းရေးအစီအစဉ်နဲ့ရဲတွေအင်အားအလွန်အကျွံအသုံးပြုမှုတွေလူနည်းစုတိုင်းရင်းသားတွေအပေါ်မှာစနစ်တကျခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပြီးလဲတရုတ်တို့ကသူတို့ရဲ့အစီရင်ခံစာမှာရည်ညွှန်းဖော်ပြထားပါတယ်အမေရိကန်နဲ့တရုတ်ကြားပြစ်တင်ဝေဖန်မှုတွေထက်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ကြရေးကိုအဓိကထားဆွေးနွေးခဲ့ကြတာပါလို့ကြေညာခဲ့တဲ့နိုင်ငံကြီးတန်းအရာရှိကြီးတွေရဲ့ဝါရှင်တန်မြို့တော်ကနှစ်ပတ်လည်အစည်းအဝေးအပြီးရက်ပိုင်းအတွင်းမှာပဲအမေရိကန်နဲ့တရုတ်တို့ရဲ့လူခွင့်ရဆိုင်ရာအစီရင်ခံစာတွေထွက်ပေါ်လာတာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးရောဂါကူးစက်ခံရသူအရေအတွက်9000ကျော်ကနေ9000လောက်ထိရှိလာပြီးလွန်ခဲ့တဲ့အပတ်အတွင်းလူပေါင်း40လောက်သေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အချက်လက်တွေကိုကူးကပ်ပြီး AP သတင်းမှာဖော်ပြထားပါတယ်။ချင်းကားတဆင့်သွေးလွန်တုပ်ကွေးရောဂါကူးစက်ခံရမှုကိုအသက်15နှစ်အောက်ကလေးငယ်တွေမှာအများဆုံးတွေ့ရပြီးအထူးသဖြင့်အသက်3နှစ်နဲ့9နှစ်အရွယ်ကလေးတွေမှာအဖြစ်များတာကိုတွေ့ရပါတယ်။ဒါမှလည်းအခုခါမှာလူကြီးချို့မှာပါဒီသွေးလွန်တုပ်ကွေးရောဂါဖြစ်ပွားလာတာကိုတွေ့လာရတာကြောင့်ဒါဟာအသက်အရွယ်မရေရာသီမရေဖြစ်ပွားနိုင်တယ်ဆိုတာကိုသတိထားဖို့ကျန်းမာရေးအရာရှိတွေကသတိပေးပြောဆိုပါတယ်။ချင်းပေါ်များတဲ့ဒေသချို့မှာနေထိုင်တဲ့အသက်3နှစ်ကနေ15နှစ်အရွယ်ကလေးတွေမှာဒီရောဂါရေဖြစ်နိုင်ခြေပုံများပြီးလူကြီးတွေမှာတော့ရောဂါနှုံ ဖြစ်ပွားနှုန်းနေပါတယ်ကမ္ဘာအပူပိုင်းဒေသနဲ့အဲ့ဒီအနီးနားကဝန်းကျင်ဒေသတွေမှာနေထိုင်တဲ့လူပေါင်းတန်း90ကနေ100ကျားဥယျာဟာနှစ်စဉ်နှစ်တိုင်းချင်းကားတဆင့်ကူးစက်တဲ့ဒီသွေးလွန်တုပ်ကွေးရောဂါကူးစက်မှုကိုရင်ဆိုင်နေကြရတာပါဒီယောဂါဖြစ်ပွားရင်3ရက်ကနေ14ရက်အထိကြာပေမဲ့အများအားဖြင့်4ရက်ကနေ9ရက်လောက်အထိကြာပါတယ်မြန်မာနိုင်ငံမှာတော့မိုးရာသီဖြစ်တဲ့ဇွန်လကနေစက်တင်ဘာလအတွင်းဒီသွေးလွန်တုပ်ကွေးယောဂါအဖြစ်များလေ့ရှိပါတယ်ခင်ဗျာ
အိန္ဒိယအနောက်ပိုင်းပြည်နယ်ဂူဂျရတ်ရေကြီးမှုမှာတော့အမရီလီခရိုင်အခြေအနေဆိုးဝါးဆုံးဖြစ်ပြီးလူပေါင်း34ဦးတို့သေဆုံးခဲ့ကြရပြီးဖြစ်ပါတယ်။ဂူဂျရတ်ပြည်နယ်ရှွာဝါရှရတာဒေသမှာမုတ်တုံမှုအလွန်အကျွံရွာသွန်းတာကြောင့်မြေနိမ့်ဒေသတွေရေကြီးရေလျှံမှုနဲ့ကြုံတွေ့နေကြရတာဖြစ်ပါတယ်။အမရီလီခရိုင်တွင်းကဘာဆာဂါမြို့မှာဆိုရင်မနေ့တော့ကမိုးရေချိန်28လက်မထိရွာသွန်းခဲ့တာကြောင့်မို့လို့ရေကြီးရေလျှံခဲ့တာမှာအိမ်တွေဈေးဆိုင်တွေပျက်စီးခဲ့တယ်လို့လျှက်စစ်မှီလည်းပြတ်တောက်ခဲ့ပါတယ်။တရားတွေပြူချလို့လမ်းပန်းဆက်သွယ်ရေးပြတ်တောက်ခဲ့ပါတယ်။ဘာဂါဆရာမြို့မှာလျှက်စစ်မီနဲ့မိုဘိုင်းဆက်သွယ်ရေးပြတ်တောက်သွားတာနာရီ30ကျော်ရှိနေပြီဖြစ်ပြီးအခြေခံရိက္ခာဖြစ်တဲ့ရေးနဲ့နွားတို့လည်းပြတ်လာတာကြောင့်ဒေသခံတွေအတော်လေးခက်ခဲနေကြပါတယ်။ရေးကြီးတာကြောင့်မြို့ကလုံးဝပျက်စီးနေပြီးအာဏာပိုင်တို့ဘက်ကအကူအညီမရဘူးလို့လည်းဒေသခံတို့ကပြောပါတယ်။မနေ့တော့ကတော့ဂူဂျရတ်ပြည်နယ်ဝန်ကြီးချုပ်ကခရိုင်တာဝန်ခံတွေနဲ့တွေ့ဆုံပြီးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအရှိန်မြှင့်ဖို့မိန့်ပေးထားပါတယ်။လျှက်စင်မီမကြခင်ပြန်ရမယ်လို့ပြည်နယ်ဝန်ကြီးချုပ်ကအမှတ်ခံထားပြီးရေကြီးမှုဒဏ်ခံရသူတွေကိုယာနှုံးပြစ်ရောကြီးပေးမယ်လို့လည်းကြေညာခဲ့ပါတယ်ရှင်။
အမေရိကန်အသံညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 1063ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တော့ကြောင့်ညနေခင်းသတင်းများကို VOE ကနေဆက်လက်ကြေညာနေပါတယ်။ပြင်သစ်နိုင်ငံကဆက်ယုံတစ်ခုကိုအကြမ်းဖက်တိုက်ခိုက်ခဲ့သည်လို့တန်မြတ်ရှိသူတူကိုထိမ့်သိမ်းထားလိုက်နိုင်ပြီဖြစ်ကြောင်းပြင်သစ်သမ္မတ François Hollande ကပြောပါရတယ်။ပြင်သစ်နိုင်ငံတောင်ပိုင်းကလီယွန်းမြို့စင်ဂျီဘုံမှာရှိတဲ့ဆက်ယုံမှာဒီတိုက်ခိုက်မှုဖြစ်ခဲ့တာပါ။ဆက်ယုံဝင်ဝဂေဂါဝါမှာအာရေဗစ်ဘာသာစကားနဲ့ရေးထားတဲ့အလံဒါမှမဟုတ်စာတန်းနဲ့ဒူလူတူရဲ့ခေါင်းကိုဒီကနေ့မှချိန်ဆထားတယ်လို့သတင်းတွေမှာဖော်ပြပါရတယ်။ Mr. Hollande ကဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုတာတန်မြတ်ရှိစရာမလိုဘူးလို့ဒီ Brussels မှာကျင်းပနေတဲ့ဥရောပသမဂ္ဂထိပ်သီးညီလာခံကမထွက်ခွာမီမှာပြောဆိုခဲ့ပါတယ်ဒေတာစံတော်ချိန်မနေ့ဆန်တိုင်းလောက်မှာဖြစ်ပွားတဲ့ဒီတိုက်ခိုက်မှုအတွင်းလူနှစ်ဦးထက်မနည်းတန်ရာရခဲ့တယ်လို့လည်းသမရ online ကပြောပါတယ်ခင်ဗျာ
တူရကီနယ်စပ်နဲ့ကတ်ရဲခတ်လူမျိုးတွေထိန်းချုပ်ထားတဲ့ Syria နိုင်ငံတဲကကိုဘာနီမျိုးကိုထိုးစစ်ဆင်နေတဲ့ IS စစ်သွေးကြတွေဟာအဲ့ဒီမျိုးရင်းနဲ့အနီးတစ်ဝိုက်မှာလူ150လောက်ကိုတပ်ဖြတ်ခဲ့တယ်လို့ Syria အရေးလေလာစောင့်ကြည့်တဲ့အဖွဲ့တစ်ဖွဲ့ကပြောဆိုလိုက်ပါတယ်။ဂျာသာပရင်းနဲ့မနက်ပိုင်းမှာခတ်တပ်ဖွဲ့ဝင်အယောင်ဆောင်ထားတဲ့ ISIS စစ်သွေးကြတချို့ကကားပုံးဖောက်ပြီးသူတို့ရဲ့ထိုးစစ်ကိုစတင်ခဲ့ပါတယ်။ဗြိတိန်ချင်းဆိုင် Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အကြီးအကဲ Rami Adel Rahan ကတောက်ချန်နေအစောပိုင်းထိတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ VOA ကပြောပါတယ်။ကိုဘာနီမျိုးရင်းကနေရာ၃ခုမှာ ISIS စစ်သွေးကြတွေပိတ်မိနေပြီးဒါဇင်နဲ့ချီတဲ့ IS စစ်သွေးကြတွေလည်းတည်ဆုံခဲ့ပါတယ်။လွန်ခဲ့တဲ့၃နှစ်ကစတင်တဲ့ဆီးရီးယားနိုင်ငံကပြည်ပခါတွေအတွင်းခုတစ်ချိန်ဟာဒုတိယအချိန်မြောက်လူအစုလိုက်ပြုံးလိုက်တပ်ဖြတ်မှုကြီးဖြစ်တယ်လို့ဗြိတိန်အခြေစိုက်အဖွဲ့ကပြောပါတယ်။ဩဂုတ်လတွင်ဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုအတွင်းမှာတော့ဆီးရီးယားအရှေ့ဘက်က Asian မျိုးနယ်စုဝင်900လောက်ကို ISIS အစွန်းရောက်တွေကတပ်ဖြတ်ခဲ့ပါတယ်ရှင်
။ဆိုမာလီးယားနိုင်ငံတောင်ပိုင်းလေကိုမျိုးကအာဖရိကတမကငင်းချင်းထိန်တက်ရဲ့အခြေဆိုင်စခန်းတစ်ခုကိုအယ်ရှာဘက်စစ်သေးကြွားတွေဝင်ရောက်တိုက်ခတ်ခဲ့တယ်လို့သိရပါတယ်။တောက်ကြောင်ဒီအစောပိုင်းမှာပဲဒီစခန်းတွင်းကိုစစ်သေးကြွားတွေကအသေးခံကားဘုံခွဲတိုက်ခတ်ပြီးနောက်အပြန်အလှန်ပစ်ခတ်ခဲ့ကြတာဖြစ်ပါတယ်။အပြန်အလှန်ပစ်ခတ်မှုကအနည်းဆုံး3နာရီလောက်ကြာမြင့်ခဲ့တယ်လို့ Reuters သတင်းဌာနကဖော်ပြပါတယ်။ဒီ3နာရီအနည်းဆုံး3နာရီလောက်ကြာမြင့်ခဲ့တဲ့ဒီတိုက်ခတ်မှုမှာဘလောက်အထိတည်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီတိုက်ခတ်မှုကတော့ပြီးခဲ့တဲ့သတင်းပတ်ကစခဲ့တဲ့အစ္စလာမ်တို့ရဲ့ရမဒန်ဥပုသ်လအတွင်းအယ်ရှာဘတ်တို့ရဲ့တိုက်ခတ်မှုတွေကနောက်ဆုံးထွက်ပေါ်လာတဲ့တိုက်ခတ်မှုတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
ဘာရွန်ဒီမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအကြမ်းဖက်မှုတွေကနေခိုးလုံခွင့်ရဖို့အတွက်အနည်းဆုံးကျောင်းသား100လောက်ဘာရွန်ဒီကအမေရိကန်တန်ယုံပိုင်နဲ့အတွင်းကိုဂျာသာပရင်းနေမှာချိုးဖောက်ဝင်ရောက်ခဲ့ကြပါတယ်။ဘာရွန်ဒီသမ္မတကတတိယကြိမ်ယာရုတတံအတွက်ဝင်ရောက်ရှင်းပြိုင်မယ်လို့ကြေညာခဲ့ချိန်အေဘီလာကဆလို့အကြမ်းဖက်မှုတွေပေါ်ပေါက်နေတာပါ။တန်ယုံရဲ့ကားရန်နာရနေရာမှာကျောင်းသားတွေငြင်းငြင်းချမ်းချမ်းရှိနေတယ်လို့အမေရိကန်တန်ယုံကပြောဆိုထားပါတယ်။ဘာရွန်ဒီအစိုးရကပြီးခဲ့တဲ့အေဘီလာတက္ကသိုလ်ကိုပိတ်လိုက်ချိန်ကဆလို့ကျောင်းသားတွေဟာတန်ယုံဝင်အပြင်ဘက်မှာသတင်းပတ်တင်နဲ့ချီပြီးစခန်းချနေထိုင်ခဲ့ကြတာပါ။သမ္မတပီရာကူရူ ကူရွန်ဇီဇာကတတိယအကြိမ်သက်တမ်းကိုထပ်မံရှင်ပြိုင်မှုအတွက်အေဘီလာဂုံပိုင်းမှာကြီးညာခဲ့ပြီးနောက်မှာပေါ်ပေါက်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်နိုင်ငံဟာမတိမငြိမ်ဖြစ်ခဲ့ရပြီးဒီအပိုင်းနဲ့အတွင်းမှာပဲမြို့တော်ဘူဂျန်ပူရာမှာလည်းဘုံကွဲလို့လူအတော်များများဒဏ်ရာရရှိခဲ့ပါတယ်။နိုင်ငံကနေထွက်ပြေးသွားပြီးသမရကူရွန်ဇီဇာရွေးကောက်ပွဲထပ်ဝင်မဲ့အပေါ်မှာရှုတ်ချပြောဆိုခဲ့တဲ့ဘာရွန်ဒီရဲ့ဒုတိယမြောက်ဒုတိယသမရဂါဗီဆာရာဖာကီရီကတော့အခုဘယ်ဂျီယံနိုင်ငံမှာရှိနေတယ်လို့ယူဆရပါတယ်။ပထမမြောက်ဒုတိယသမရကတော့ဘာရွန်ဒီမှာဆက်ပြီးရှိနေတယ်လို့ဘာရွန်ဒီရဲ့မြို့တော်မှာကိုယ်တိုင်ရောက်ရှိနေတဲ့ VOA သတင်းတောက်အက်ဒဝတ်ရဝန်ကပြောပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မတင်ကြီးထိုက်တို့ကကြေညာပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားပါမယ်။ပထမအဆုံးနားဆင်ရမှာကတော့မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေဟာတိုးတက်မှုရှိရဲဆိုပေမဲ့ရခိုင်ပြည်နယ်ကိစ္စမှာတော့နောက်ပြန်ဆွဲနေတဲ့အခြေအနေရှိရလို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့နှစ်ပတ်လည်လူခွင့်ရေးအစီရင်ခံစာမှာဖော်ပြပါတယ်။ဒီသတင်းနဲ့ပတ်သက်လို့ကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးဌာနကထုတ်ပြန်တဲ့လူအခွင့်အရေးအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာနိုင်ငံရေးအကျဉ်းသားအများအပြားကိုပြန်လွှတ်ပေးတာအကျဉ်းထောင်အခြေအနေတွေတိုးတက်အောင်လုပ်ပေးတာအပြစ်ခံရစဲရေးတွေကိုလှုပ်ဆောင်လာတာတွေရှိပေမဲ့ရခိုင်ပြည်နယ်ကဗဟိုနဲ့ဒေသဆိုင်ရာအစိုးရတွေကလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းကိုအပြင်းအထန်ကန့်ကွက်တာမျိုးအကြမ်းဖက်ခွဲခြားဆက်ဆံမှုတွေရဲ့အရင်းခံအကြောင်းရင်းတွေကိုဖြေရှင်းဖို့မလုပ်တော့ပဲလို့အစီရင်ခံစာမှာထောက်ပြထားပါတယ်ဒီအချက်နဲ့ပတ်သက်လို့မြန်မာအစိုးရတမရယုံပြောခွင့်ရသူဦးဇော်ထေကအခုလိုတုတ်ပြန်ပါတယ
်ဒီကြေညာကဥသိမ်းစိန်ဆိုတာလက်ထက်မှာဖြစ်ပေါ်လာတာဖြစ်တော်လဲပဲဟိုးအစဉ်စနေပေါင်းများစွာခရရတိုင်းတရှိခဲ့တယ်ပေါ့ကျေအများကြီးခြေပြနေဆိုင်နဲ့နောက်ခံတောင်းရတယ်ရှိပါတယ်အဲ့ဒါတွေကိုကျွန်တော်တို့ကနှိမ့်ညာခြင်းဖြည့်ဆင်းလို့မရတော့လို့ဝိရခအလွန်ပေါ့နော်လူဖွဲ့ပြီးနှစ်ရက်ကိုပေါင်းစည်းစီဆိုပြီးတော့ချက်ချင်းလုံးလုံးမရဘူးပေါ့နော်လုံးလုံးမရတော့ကျွန်တော်တို့ကအဓိကအခြေခံအကြောင်းတရားတွေဖြစ်တဲ့ဒီညာရေးကျမ်းမာရေးပေါ့နော်စင်ရံနံပါတ်မှုနောက်ငွန့်ချနေတဲ့ပြဿနာတွေပေါ့ဒါတွေအကုန်လုံးကိုချုပ်ငုံပြီးတော့ရှင်းရတဲ့အတွက်အချိန်တစ်ခုတော့လိုပါတယ
်ဒါအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်တဲ့နိုင်ငံမဲ့မွတ်စလင်လူနည်းစုကိုတန်းတူညီမျှအပြည့်အဝနိုင်ငံသားဖြစ်ခွင့်ပေးဖို့မျှတတဲ့လုပ်ငန်းစဉ်တစ်ခုကိုအစိုးရကချမှတ်ထားတာမျိုးမရှိဘူးလို့လည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လူအခွင့်ရေးအစီရင်ခံစာမှာထောက်ပြပါတယ်ဒါနဲ့ပတ်သက်ပြီးဦးစော်ထေကအခုလိုတုတ်ပြန်ပါတယ်
လာရွေးကျွန်တော်တို့နိုင်ငံမှာနိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်လို့1982ခုနှစ်နိုင်ငံသားဥပဒေရှိတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့လွတ်တော်မှာပဲတင်ပြဆွေးနွေးပြီးဒီဥပဒေကိုမပြင်ဘူး။အစိုးရအနေနဲ့လည်းနိုင်ငံသားဖြစ်ခွင့်ကိုကျွန်တော်တို့ကညှင်းပယ်တာမဟုတ်ဘူး။သို့တော့ပြေးမယ်။82ခုနှစ်နိုင်ငံသားဥပဒေနဲ့ညီမှာပြေးမယ်။အဲ့ဒီပုံမှာကျွန်တော်တို့ကဘာတွေကြုံနေလဲဆိုတော့ verification process ပေါ့နော်။အဲ့တော့ဒီတန်းစီကအဖွဲ့အစည်းတွေရှိတယ်သူတို့တွေကနေပြီးတော့ဒီသင်္ကာလီတွေကိုနိုင်ငံသားစီစီရေးလုပ်ငန်းတွေမှာမပါဝင်အောင်ပေါ့နောက်ထိုးပင့်ကိုလုပ်နေတာရှိတယ်အထူးသဖြင့်လူခွေးရေးနဲ့ဆက်ဆက်အကြောင်းပြပြီးတော့ပေါ့နော်ဒီရာဘူဖီအားပေးခြင်းဟာတစ်ခါတည်းကမှာဘာဖြစ်လဲဆိုတော့ဒီတွင်မှာပဋိပက္ခတွေပြန်ပြီးတော့အချိန်ညှင်လာသေးတယ
်တခါမြန်မာနိုင်ငံတွင်းကပဋိပက္ခဖြစ်နေတဲ့ဒေသတွေမှာလိမ်မိုင်းဆန်ရအကြမ်းဖက်မှုတွေအပါအဝင်နိုင်ငံရေးပြောကနဲ့ဖမ်းဆီးတာတွေအကျင့်ပြတ်ခြားဆားမှုစတာတွေကိုဒေသခံအာဏာပိုင်တွေကကျူးလွန်နေပေမဲ့ဒါကိုဖော်ထုတ်အရေးယူတာမျိုးအားနည်းနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်ဒီအချက်ပေါ်မှာလည်းသမရာယုံပြောခွင့်ရသူဦးစောထေကအခုလိုတုံ့ပြန်ပါတယ
်သမရာကြီးဦးသိန်းစိန်လက်ထက်မှာဟိုတရားဥပဒေစိုးမိုးရေးအချက်အောင်လည်းလှုပ်လီကြိုးပမ်းနေတယ်ပေါ့နော်ဒီလိုဒီအချိန်မှာတမတော်ကမဟုတ်မှမှလှုပ်ဆောင်မှုတွေရှိခဲ့တယ်ဆိုရင်လည်းဟိုအစိုးရကရောတမတော်ခေါင်းဆောင်တွေကရောကဘာတွေမှရှိဘူးเนาะကျွန်တော်တို့ကသိရင်အေးယူပါတယ်အဲ့ဒီပေါ်မှာတချို့တော့လူခွင့်ရေးဖွဲ့စည်းတွေမှာဟိုမြန်မာနိုင်ငံနဲ့တခါမှမရောက်ဘူးမရောက်ဘူးပဲねအပြည့်အဝနဲ့လေးများကြီးနေတဲ့သတင်းချက်တွေလည်းရှိတတ်တယ်ပေါ့เนาะအဲ့လိုမျိုးသတင်းချက်တွေအဲ report တွေမှာပါတယ်ဆိုတာဒီတဲ့ကျွန်တော်တို့ဒီခုမြန်မာနိုင်ငံကနိုင်ငံတကာနဲ့စစ်နေမြတ်တဲ့ဆက်ဆံရေးကိုထူထောင်နေတယ်အဲ့တော့အစိုးရကဖြစ်စေတပ်မတော်ကဖြစ်စေမဟုတ်မှန်းသာလုပ်မယ်ဆိုရင်ကျွန်တော်တို့သက်ဆိုင်ရာခင်းကြောင်းရေးဖွဲ့စည်းတွေရှိပါတယ်အဲ့ဒါတွေနဲ့ဆက်သွယ်ပြီးတော့လုပ်သွားဖို့လိုသလိုကျွန်တော်တို့အစိုးရနဲ့ချစ်စီတက်မတော်နဲ့ချစ်စီသတင်းချက်လက်တွေပေးပြီးတော့လုပ်တယ်ဆိုရင်ကျွန်တော်တို့ဒါတွေကအရေးယူမှာပါသိရင်လည်းအရေးယူတယ်အခုဒါတွေမှာအားနည်းနေတယ်ဆိုတာကအဲ့ဥပအောင်ဆောင်ရွက်မှုအားနည်းတယ်လို့ကျွန်တော်တို့ကမြင်တယ
်မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်သတင်းလွတ်လပ်ခွင့်လွတ်လပ်စွာစုဝေးခွင့်ဘာသာရေးကူးကွယ်ခွင့်နဲ့ရွှေပြောင်းသွားလာတာတွေပေါ်ကန့်သက်တာတွေဆက်ရှိနေပြီး အာဏာပိုင်တွေကဆက်ပြီးဖိနှိပ်ချုပ်ချယ်နေတော့ပဲလို့အမေရိကန်နိုင်ငံသားယူဝင်ဌာနရဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုငယ်ဝင်းအောင်ပြောပြသွားတာပါ။အခုတော့နောက်သတင်းတစ်ပုတ်အနေနဲ့ပုံမှန်436ပြင်ဆင်ရေးဟာလွှတ်တော်အတွင်းမဲခွဲဆုံးဖြတ်ပြီးမအောင်မမြင်ဖြစ်ခဲ့တဲ့နောက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်ဆိုရင်လွှတ်တော်ပြင်ပနည်းနဲ့ကြိုးပမ်းဖို့ဖြစ်လာပြီးလောလောဆယ်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့အတူဖြစ်ပေါ်လာမဲ့နိုင်ငံရေးဆွေးနွေးပွဲကတဆင့်ဆောင်ရွက်ရမယ့်အခြေအနေဖြစ်လာတယ်လို့တိုင်းရင်းသားကောင်ဆောင်တွေကသုံးသပ်ပါတယ်။နိုင်ငံရေးလေ့လာသူတူကလည်းလာမယ့်နိုင်ငံရေးအပြောင်းအလဲတွေအားလုံးဟာစစ်တပ်ကပြောင်းလဲခြင်းနဲ့အတိုင်းအတာတစ်ခုပဲဖြစ်နိုင်တယ်လို့ပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာအမြင်သဘောထားတွေကိုကိုမိုးစောကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ရေးပါတဲ့ပုံမှန်436ကိုပြင်ဆင်ဖို့အတွက်ပြည်ထောင်စုလွှတ်တော်မှ25ရက်နေ့ကမဲခွဲဆုံးဖြတ်ရမှာလုံလောက်တဲ့ထောက်ခံမှုမရတာကြောင့်မအောင်မြင်ခဲ့ပါဘူး။ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမဲ့ရမှသာပြင်ဆင်နိုင်မယ်ဆိုတဲ့မူလအချက်အတိုင်းဆက်လက်တည်ရှိနေမှာဖြစ်ပါတဲ့။လွှတ်တော်မှာတမရော့သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတာကြောင့်တမရော့ရဲ့ထောက်ခံမှုမရသဖြင့်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုတာမဖြစ်နိုင်တဲ့အခြေအနေအတိုင်းဆက်လက်တည်ရှိနေတာလည်းဖြစ်ပါတဲ့။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်ပြင်ပနည်းကိုကြိုးပမ်းဖို့ဖြစ်လာပြီးဒီအတွက်လူထုကလည်းစဉ်းစားဖို့လိုအပ်လာပြီလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ NCCT ခေါ်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ကအဖွဲ့ဝင်တဦးဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတဲ့
ကျွန်တော်တို့တိုင်းပါလက်နက်ကိုင်အဖွဲ့ကြီးတွေကတော့ဖွဲ့စည်းပုံခြေကဥပဒေကိုလွှတ်တော်အတွင်းကနေပြင်ဖို့အခွင့်အလားမရှိဘူးမဖြစ်နိုင်ဘူးလို့ကျွန်တော်ပြောနေကြပါလေဖွဲ့စည်းပုံခြေကဥပဒေပြင်ဖို့ဆိုရင်လွှတ်တော်အပြင်ပါကတယ်ပြင်လို့ဖြစ်နိုင်တယ်ဆိုတဲ့ဟာကိုကျွန်တော်ထောက်ပြတာပေါ့နော်ဒါကြောင့်ကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်ကျွန်တော်တို့လွှတ်တော်အပြင်ပါကနေတဆင့်ဒီဖွဲ့စည်းပုံပြင်ရေးကိုပဲကျွန်တော်တို့ကကြိုးပမ်းရမှာပေါ့အခုချိန်တွေတော့ဖြစ်လာလူတို့အနေနဲ့တခြားနိုင်ငံတွေစဉ်းစားဖို့လိုလာရောဗျာကျွန်တော်ကြည့်တာက
NCCT ဟာတနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ်ချုပ်ဆိုဖို့အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေပြီးစာချုပ်အတည်ပြုလက်မှတ်ရေးထိုးပြီးရင်နိုင်ငံရေးဆွေးနွေးပွဲတရက်ကိုကျင်းပဖို့သဘောတူထားတာဖြစ်ပါတယ်။ဒီနိုင်ငံရေးဆွေးနွေးပွဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းထည့်သွင်းဆွေးနွေးသွားဖို့ရှိနေတာဖြစ်ပါတယ်။ Federal ပြည်ထောင်စုပါတီရဲ့ဒုဥက္ကဋ္ဌဦးစောသားမြင့်ကလည်းနိုင်ငံရေးဆွေးနွေးပွဲကတဆင့်ဖွဲ့စည်းပုံပြင်ဆင်ရေးကိုဆောင်ရွက်နိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်။
ငင်းချမ်းရနေသွားတဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာသာလျှင်အဖွဲ့အစည်းအားလုံးသဘောတူညီတဲ့ရလဒ်ကိုရရှိမယ်။အဲဒီရလဒ်ပေါ်မှာမူတည်ပြီးတော့အခြေခံဥပဒေကိုကျွန်တော်တို့ကပြုပြင်သွားမယ်။အဲဖြည့်ဆွတ်သွားမယ်။အဲပယ်ချက်သွားမယ်။ရရှိလာတဲ့ရလဒ်ကလည်းကျွန်တော်ဆိုင်နိုင်ရဲ့အနာဂတ်ရှိရေးရလဒ်ဖြစ်တယ်လို့ကျွန်တော်ခန့်ယူတယ်
။ Federal ပြည်ထောင်စုတည်ဆောက်ရေးအတွက်ဖွဲ့စည်းပုံပြင်ဆင်ရေးဟာလည်းငင်းချမ်းရေးလုပ်ငန်းစဉ်ကပေါ်ထွက်လာမယ်။နိုင်ငံရေးဆွေးနွေးပွဲကတဆင့်ဖြစ်ပေါ်နိုင်တာကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်တိုင်းရင်းသားနိုင်ငံရေးပါတီတွေကကြိုးစားဆောင်ရွက်နေကြောင်းဆက်ပြောပါတယ်။နိုင်ငံရေးလေ့လာသူဦးတန်းစိုးနိုင်ကတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေအရရွေးကောက်ပွဲပြီးချိန်မှာအပြောင်းအလဲတချို့ရှိနိုင်ပေမဲ့ဒီအပြောင်းအလဲတွေဟာစစ်တပ်ကလက်ခံတဲ့အတိုင်းအတာလောက်သာဖြစ်နိုင်ကြောင်းသုံးသပ်ပါတယ်
။ဒီလာမယ့်ရွေးကောက်ပွဲမှာနော်သူသိစီအစိုးရအပြောင်းအလဲဖြစ်နိုင်ရဲ့နောက်တစ်ခုကကျွန်တော်တို့ဇက်ခိုင်ပုံရိုးရိုးနဲ့စစ်တပ်ကသွားမှုနေတဲ့တွတ်တော်ရဲ့အနေစာအကျိုးစာတစ်စုံတည်းအပြောင်းလဲရှိနေတယ်။နောက်တစ်ခုကတော့တိုင်းရင်းသားတွေနဲ့ပတ်သက်လို့နော် power sharing and economic sharing ဆိုတဲ့အသိစိတ်ရဲ့စကားကိုသူတို့ပုံဖော်ဖို့အတွက်ဒီနယ်ဝန်ကြီးချုပ်တွေဒေသဆိုင်ရာဝန်ကြီးချုပ်တွေကိုစစ်တပ်ဆိုင်ရာတွတ်တော်ကတွတ်တော်နေပြီးတော့အားအခွင့်တက်ရှိလာနိုင်တယ်။နောက်ပြီးတော့ခြေကဥပဒေမှာပါတဲ့ဇာတ်တဲ့နဲ့ဖြစ်ဖို့ဒီကြောင်းလည်းလုပ်နိုင်တယ်။အဲ့တော့အပြောင်းလဲရှိတယ်။ဒါပေမဲ့စစ်တပ်ကအပြောင်းလဲနေခြင်းနဲ့အတိုင်းအတာတစ်ခုတွင်ပဲအပြောင်းလဲရှိမယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
။2010ရွေးကောက်ပွဲပြီးနောက်ဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်လာခဲ့ရမှာနိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေအတွက်ကြိုးဆိုခဲ့ကြပါတယ်။လောလောဆယ်ဒီမိုကရေစီနီးမကြဘူးလို့ဝေဖန်ထောက်ပြထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တွေကိုမပြင်းစင်နိုင်တဲ့အပေါ်မှာတော့2015ရွေးကောက်ပွဲအပေါ်မှာပါတန်တရားတွေဖြစ်ပွားလာခဲ့ကြပါတယ်
ကုံမိုးစောပြပြသွားတာပါအခုတခါနောက်သတင်းတပုတ်အနေနဲ့သရရရှင်နေနားဆင်ရမှာတော့ဒီကနေ့ကြာရောက်တဲ့အပီပီဆိုင်ရာမူရစ်ဆေးဝါအလွဲသုံးစားမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြတ်ရေးအထိမ်းအမှတ်ဖြစ်ရဲတပ်ဖွဲ့ကဖမ်းဆီးရမိတဲ့မူရစ်ဆေးဝါစုစုပေါင်းအမေရိကန်ဒေါ်လာ244တန်းကျော်တန်ဖိုးရှိတဲ့မူရစ်ဆေးဝါပေါင်းမျိုးစုံကိုမိရှုဖျက်ဆီးခဲ့ပါတယ်အရင်နှစ်တွေကထက်စာရင်မူရစ်ဆေးဝါတားဆီးနှိမ်နှင်းရေးလုပ်ငန်းတွေကိုအချိန်အဟုန်မြင့်ဆောင်ရနေပါတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဒီကနေ့မူရစ်ဆေးဝါတွေမိရှုဖျက်ဆီးတဲ့နေရာကိုကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့ကိုစီသူကပြောပြပေးမှာပါရှင်
2023ခုနှစ်ဇွန်လကနေ2024နှစ်စံပိုင်းတွင်ဖန်ဆီးရမိခဲ့တဲ့မူရစ်ဆေးဝါးနဲ့စိတ်ကိုပြောင်းလဲစေတဲ့ဆေးဝါးတွေကိုမိရှို့ဖျက်ဆီးခဲ့တဲ့ခန်းနာတွေကိုရန်ကုန်မန္တလေးတောင်ကြီးမြို့တွေမှာဒီကနေ့တပြိုင်တည်းပြုလုပ်ခဲ့တာပါဖန်ဆီးရမိတဲ့ဘိန်းစိန်ဘိန်းဖြူစိတ်ကြွဆေးပြားစိတ်ကြောက်တွေကိုမိရှို့ဖျက်ဆီးခဲ့တာပါတနင်္ဂနွေလုံးဖျက်ဆီးခဲ့တဲ့မူရစ်ဆေးဝါးတံပိုးပမာဏကိုမူရစ်ဆေးဝါးတာစီနေနေရဲတပ်ဖွဲ့ရဲမှုခေမောင်းတင်းကအခုလိုပြောပါတယ်
အားလုံးကျွန်တော်တို့ဒီရန်ကုန်တိုင်းဒေသကြီးမှာမိရှို့ဖျက်ဆီးတဲ့မူရစ်ဆေးဝါးစုပေါင်းပမာဏကမြန်မာကျပ်ငွေသန်းပေါင်း 3,600 ကျော်တယ်အမေရိကန်ဒေါ်လာနဲ့ဆိုရင်အမေရိကန်ဒေါ်လာသန်းပေါင်း 155 သန်းကျော်နော်မိရှို့ဖျက်ဆီးရဲ့လာထုမန္တလေးရဲ့တောင်ကြီးရဲ့နော်ရန်ကုန်ရဲ့စုစုပေါင်းဒီနေ့မှာမိရှို့ဖျက်ဆီးတဲ့ပမာဏအားလုံးဆိုရင်မြန်မာကျပ်ငွေသန်းပေါင်း 2,600 သန်းကျော်နော်အမေရိကန်ဒေါ်လာနဲ့ဆိုရင်အမေရိကန်ဒေါ်လာသန်းပေါင်း 244.65 သန်းရှိပါတယ
်ဒီကနေ့ဖျက်ဆီးခဲ့တဲ့ဖန်ဆီးရမိမူရစ်ဆေးဝါးအမေရိကန်ဒေါ်လာ244သန်းကျော်တန်ဖိုးရှိတဲ့မူရစ်ဆေးဝါးတွေဟာမနစ်ကဖန်ဆီးရမိခဲ့တဲ့မူရစ်ဆေးဝါးတန်ဖိုးထက်အမေရိကန်ဒေါ်လာသန်း100ကျော်ပိုပြီးများပြတယ်လို့မူရစ်ဆေးဝါးတာစီနေနေရဲတပ်ဖွဲ့တပ်ဖွဲ့ခွဲမှုဒုတိယရဲမှူးကြီးမြင့်အောင်ကပြောပါတယ
်ဒီနေ့ကကျွန်တော်တို့ဟိုပင်လယ်ပြင်မှာပေါ့နော်ကော်တောင်းမြန်မာပင်လယ်ပြင်ထဲမှာမွေးစီဝါအမြောက်အများဒီ HSC 23သိန်း7000ကျော်မိလိုက်တဲ့ကိစ္စအတွက်တိုးတက်များပြားလာတာเนาะဖန်ဆင်းမှုအဲ့တော့ဘလောက်များလဲဆိုတော့ရန်ကုန်တိုင်းဒေသကြီးမှာတဲ့မနှစ်ကတည်းစရင်19ဆားလောက်ဒီနေ့တိုးတက်ပြီးတော့တန်ဖိုးတွေဖြစ်စည်းလိုက်နိုင်ပါလား
ကုလသမဂ္ဂမွေးစီဝါနဲ့ပြည်မှုဆိုင်ရာယုံ UNODC ရဲ့2024ခုနှစ်အစည်းအခမ်းအစားအရမြန်မာနိုင်ငံရဲ့ဘိန်းစိန်ထုတ်လုပ်မှုပမာဏဟာပြီးခဲ့တဲ့12နှစ်အတွင်းစာရေးကတသိန်းခွဲတိုးလာတယ်လို့စီရင်ကစားမှာဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့မူရစ်ဆေးဝါးရောင်းဝယ်မှုလက်ပတ်ငွေပမာဏဟာခန့်မှန်းခြေအမေရိကန်ဒေါ်လာတန်ပေါင်း 9,000 နီးပါးရှိတယ်လို့ UNODC ကထုတ်ပြန်ခဲ့မှုပါတယ်။မူရစ်ဆေးဝါးဖန်ဆီးရရှိမှုအခြေအနေကတော့ခုနှစ်မှာတိုးတက်လာတယ်လို့ဒုတိယရဲမှူးကြီးမြင့်အောင်ကဆက်ပြောပါတယ်
။တိုးရှိမှုများတယ်ဆိုတာဖန်ဆီးမှုကလည်းအချိန်ဟုန်နဲ့ဆောင်ရွက်နေပါတယ်။ဒါကတော့ဘာကြောင့်များအောင်ဆိုတော့အစီအမံပေါ်မှာပဲမူတည်ပါတယ်။နိုင်ငံတော်မှာလည်းခုတားဆီးနေနေပိုင်းမှာလည်းအရင်က26ပဲခု50ထိတိုးထည့်သလိုပဲသက်ဆိုင်ရာဒေတာတွေမှာရေးကြီးတဲ့ဒေတာတွေမှာကျွန်တော်တို့စစ်စင်ရေးတွေအထူးစစ်စင်ရေးတွေပေါရောက်ဆောင်ရွက်နေတာတွေရှိပါတယ်ဒါကြောင့်မို့လဲတိုးတက်များပြားလာတာဖြစ်ပါတယ်ဒါကတော့စီမံမှုပုံမှန်တိုးတက်ကောင်းမွန်လာတဲ့သဘောရှိပါတယ်အဲဒါကြောင့်ပါကျွန်တော်တို့ကလည်းတတ်နိုင်သမျှလုပ်နေတာဖြစ်တဲ့အတွက်ကြောင့်မို့ပြည်သူလူထုပူးပေါင်းပါဝင်ဖို့ကိုပဲကျွန်တော်တို့ကဖိတ်ခေါ်ပါတယ်ဒါဆိုရင်တော့ကျွန်တော်တို့အများအားဖြင့်အတိုင်းအတာတစ်ခုထိအောင်တိုးတက်ပြီးတော့ရှော့ချပေးနိုင်မယ်လို့ယုံကြည်ပါတယ်
မြန်မာနိုင်ငံမှာ1999ခုနှစ်ကစပြီးတော့ဘိန်းဆိုင်ပြိုးမှုလျှော့ချရေးစီမံကိန်းကို15နှစ်စီမံကိန်းနဲ့ဆောင်ရွက်ခဲ့ပေမဲ့2008ခုနှစ်နောက်ပိုင်းဘိန်းဆိုင်ပြိုးမှုပြန်ပြီးတော့တိုးတက်လာခဲ့တာကြောင့်ဘိန်းဆိုင်ပြိုးမှုလျှော့ချရေးစီမံကိန်းကို2019ခုနှစ်အထိတိုးပြီးတော့တတ်မှတ်ထားပါတယ်ရင်းမာစီမံကိန်းကဲ့သို့သောဘိန်းဆိုင်ပြိုးမှုလျှော့ချရေးဘိန်းစားတို့တည်နှံဆိုင်ပြိုးရေးမွေးစွာကုန်သွယ်မှုတားဆီးရေးလုပ်ငန်းတွေကိုအချိန်အဟုန်နဲ့ဆောင်ရွက်နေပါတယ်ခင်ဗျာ
ကိုစီသူပြပြပေးသွားတာပါအခုတော့မြန်မာနိုင်ငံအကျွမ်းမှာရေကြီးရေရှမ်းဖြစ်နေတဲ့တဲ့င်းကိုနားဆင်ရမှာပါရခိုင်ပြည်နယ်ကမ်းရိုးတန်းဒေသမွန်ပြည်နယ်တနင်္လာရီတိုင်းကမ်းရိုးတန်းဒေသတွေမှာမိုးရေချိန်မြင့်တက်မယ်လို့မိုးလေဝသနဲ့ဇလားဗေဒကသတိပေးချက်တွေထုတ်ပြန်ပြီးတဲ့နောက်ရခိုင်ပြည်နယ်အကျွမ်းကကြေးရွာတွေမှာမိုးကြီးရေရှမ်းမှုတွေဖြစ်ပြီးလူနဲ့တိရစ္ဆာန်တွေဘေးလွတ်ရာကိုရှေ့ပြောင်းနေထိုင်နေရပါတယ်မအေးမှာတဲ့င်းပေးပို့ထားပါတယ်ရှင်
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အနီးတစ်ဝိုက်ကကျေးရွာ၁၀ရွာထက်မနည်းဟာမိုးရေကြီးမှုတွေကြောင့်အိမ်နဲ့နစ်မြုပ်တာနဲ့ဘေးလွတ်ရာကိုရှေ့ပြောင်းနေထိုင်နေရပါတယ်။ကြောက်တော်ဒေသခံတဦးကတော့ကြောက်တော်မြို့ထဲမှာတော့ရေကြီးမှုတွေရှိပေမဲ့ကျေးရွာတွေဘက်မှာတော့အိမ်နဲ့နစ်မြုပ်မှုတွေပါရှိနေတယ်ဆိုပြီးအခုလိုပြောပါတယ်
။ဟောရော်တွေမှာတော့မြုပ်တယ်လို့ကြားပါတယ်။ရော်တွေတမပြတာတောင်ပေါင်းရော်တို့ခရပောင်းတို့ငတပောင်းတို့အဲ့လိုလိုကြားပါတယ်။မြုပ်တယ်ကြားပါတယ်ငတပောင်းတို့ပုံနာရော်တို့တရဲအုပ်စုကြတော့မြုပ်နေပြီလေ။ဆက်ရမြုပ်တယ်မှာတော့ဟိုဟာရေတက်တာလေးရှင်
။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်မှုဦးကျော်လွင်ဦးကတော့မကြသေးခင်၂ရက်ကပဲတတိပေးချက်တွေထုတ်ပြန်ခဲ့တဲ့အကြောင်းနဲ့ဒီကနေ့မိုးလေဝသတိုက်ထွာချက်အရာ
ยังไงปีเนี่ยแต่เนี่ยนายมองเอออะไรกันอยู่แล้วดีตาดีมาไม่เห็นจะมีมันนี่เลยจะเอาคุณลูกเปล่าไปเลยมุ่งเรื่องชิมยาดีที่เกิดในยุคเวลาแบบจะวิโดดีที่มันกันอยู่แล้วที่ชาวมาสรุปเช่นมุ่งตรงไปอาลุงเขาเนี่ยเกิดเช่นฮะที่นี่ที่ส่วนนั้นจะเจ้าเนี่ยเราที่มุ่งตรงไปสั่งเลยไปเอาเขาเนี่ยเลยก่อนนะจู่ๆเนี่ยนายเราที่กันกันอยู่แล้วที่นี่ว่าจะมองกันอยู่แล้วเนี่ยมองตรงไปกันอยู่แล้วดีตาดีมาสรุปเช่นเนาะ นั่นเสร็จลีน่าอีมูวี่เต็มหมดแต่ยังเป็นมูวี่ที่งานเล่มมาเล่มก็เนี่ยมาแล้วจะหาที่เอ๊ะที่นี่ส่วนนั้นจะชอบนี่มาสรุปเช่นเนาะจะกลายเป็นเนี่ยที่ได้ชมมาสรุปเช่นพูดถึงเส้นเดิมมาเส้นเดิมจะต้องเป็นเรื่องที่ทำอยู่ในรูปดิจิทัลเนี่ยเขาต้องรีอัพต้องมีอะไรที่จะมุลุที่เนี่ยมีความมุ่งแต่เอามุ่งเดินเรื่องที่เกิดขึ้นในยุริเซียบเฉพาะดีกว่านะจริงๆรูปมุ่งแต่ละทางที่เกิด
เนี่ยเราก็จะวิจารณ์ดูที่ปอนัยในส่วนนี้เลยที่มูจิเนี่ยดีวิจารณ์ถูกยังไงอะไรสิบาร์กเนี่ยแล้วดูแต่เนี่ยนายได้แต่เว้ยมีอะไรมาเลยยี่จีมูรีที่ปอนัยเดี๋ยวเกี่ยมปีเนี่ยมาเลยที่ไปด้วยมูจิบีอ่ะจังบิวราจังอาชาเลมาอัติจีมากาลันไปมูรีที่ปอนัยบาร์เลยยี่มาเนี่ยมาที่เกิดจันวายลาลงอาซาบีแชมป์ปีเนี่ยเนี่ยเกี่ยมปีเนี่ยรีเปมาเช่นข้ามมูยาตมูรีที่เกี่ยมปี ทุกอย่างเพื่อเสียงเพื่อมูดีจุดอะไรเลยสิเกี่ยวกับเนี่ยยี่มาเนี่ยนี่เลยเอ็นนี่น่าจะใช่ไหนเงี้ยมาโรมูยาดียาวชินีบีเม่เนี่ยจะชอบมาดามูยาตัวนี้บีจะชอบเนี่ยเรื่องมาโรปุ๊บยังเนี่ยยาดีรูดันนี่แค่เนี่ยลูเนี่ยจะชอบมาเย็บเจ้ามูจะชอบชินีบาร์เลยมูกาวเยี่ยชาพินีรักกันโรปะทงชาณีพี่เจ้ซีสเก็คขยันเนี่ยมาเนี่ยป้องอาเซ่ด้วยมูกาวเยี่ยชามูดังกูแค่เนี่ยบาร์เลย เซรีมาเยี่ยมชิโรราจาวเลดมาเรเลดูข่าวในจ้าบาร์เลที่ไปด้วยมาโรไทยนั่งเงี้ยเลไปเนี่ยมีเอาไปมามวยอาตมุเรศีนั่งจ้าวไทยมูลวัตถานาคาที่กันเนี่ยทบยันท้าบาร์เลเลสีไทยนั่งเงี้ยต้องไปช่องพงขยันเซียนสุเรเนียดีตามาโรยี่จีมุเรจูเนียบาร์เลเช่
มาเอมาเปียบเปียบไปดูอะไรบ้างคุณจะมาเรื่องเรื่องนี้เรดิโอซีซันบีบีจะมาเป็นเอเชียเซเว่นงานในใจไอทอลเลนเป็นนี่แหละวิโอเอเนสเซนตีวีซีซันโอเลจิชูนั่งจับอะไรเช่นนั่นนายจะมาทอลเลนเมียงยาบันซีซันเรื่องมาเราอันนี้จะมีการดัดตัวส่งเลนเมริกันดูคนเนี่ยติดเป็นนี่เป็นยาเดินเป็นสิงกันอะไรอยู่เลยน่าเซนใจมาบ้างเช่น
ยันในบ้านสิ่งสองตัวเข้ามาเรื่องจริงชอบกูเอาง่ะจริงอ่ะเป็นบ้าเป็นเช่นเป็นเด็กนั่งเงี้ยงาเสียงดูกูจำเป็นต้องแค่ดูโลกตอนนี้ชีวิตดูกูทิ้งทิ้งท่าแรงไหนไม่รู้ที่เป็นเด็กตั้งมาฟรานซ์อ่านงับเยอะเลยเป็นเด็กนั่งเงี้ยตอนนี้งาเรียนมีสิ่งเจ็บมาชีวิตเสียอยู่มาที่ใต้เข้ามือพิเคราะห์ว่าเสียงวันว่าเกิดขึ้นมา อะไรแบบบาดาสกันเนี่ยยี่ทารีอะไรทำมาหูสารเนี่ยดูลูดูเย่กังโก้ที่กันนี่มาเชื่อเชื่อทารีลูดรีนี่มาพบยาวเลยไม่ใช่อะไรงาด่าจะเป็นแต่เข้มขึ้นเดี๋ยวลูดันเนี่ยพิเดสุรัตน์นี่อาชีพยามลูบุลูที่บริษัทมาจิ้มปานี่เรื่อยๆตั้งมาถกข้อเกี่ยวกับเบี้ยสุเกี่ยวเลย โซมาเลียในเงินต่อมาลีกมีก็แอฟริกาต่างกันยังยังทิ้งทิ้งใจเอชไซส์กันกูเอลชาเบสที่จาริกาวันยาวแต่แค่เคเรลุตียาวเร่ต่อจากนี้สบายมาเว่ที่สแกนดูงูสิทธิจาริกาตีกันกาบุงเคตแต่แค่เคบีเรนเอาอพยานเล็บแค่เคจาราวาเอลชาเบสพยองยาดูที่อูการอแอฟริกาต่างกันยังยังจะพัวเวงอาเจจิโอตัพแค่เคเรลุสุบาร์เร อเมริกันพิจารณาฟีดเรสเซียวันนี้เนี่ยกู้ยืมเชลล์ดีกว่าออนไลน์งานในไซบาร์แต่แค่มูลลบีเขาอยู่ในนักเกมมาเที่ยวในเงี้ยเป้าเงินเลือดตันยาชีจังอเมริกันเทคแดนทั้งหลายจีเกตอุกามันนี่รุ่งอับเบี้ยวสุไลปาร์เรมีโอกาสทั้งหลายเพื่อนยังใจมูเจมส์คลับบานี่เนี่ยกู้ลบเบี้ยวจ่ายได้ฮะอเมริกันเทคแดนทั้งหลายชีดูเที่ยวนี่เนี่ยเที่ยวในเงี้ยปอกูปัตมาอุ้งจริงใจสุดสวยเบี้ยวสุไลตาเล็บพี่ปาร์เร ยามาเนี่ยมาตัวเล่นตัวกุยยากาคุ้มสักแค่ไหนดูยี่ตัวคนทั้งโจกันนี่กูทั้งเล่าที่ชีลาปีลงเงี้ยเป็นตัวลูบังลีเจลาติส่งเกเรลูจะมาอยู่วันนี้ท่านังกับทุกเพียงเนี่ยเชลเดรโกกูกาปีอีพีตรีมาพบยาทาวาร์เลยเขมียะเดินจริงชอบกูกูว่างาจริงอาปีแค่รับพี่ปาร์เลยที่งานนี้ซีซันทั่วโลกยี่มุกมาหนึ่งดาวแชมป์ปีสเปนสายอินจิเนียร์กลันฟอนคาลิโอพี่ปาร์เลยจะมานั่งเล่าไปบ้างยังกูนายมาแทบปีทั่วโลกมาซีซันมาเป็นส่ง
ตอนนี้ฉันมีอะไรจะบอกเสียชินฟิโอเอโอน่าเสนอตัวเล็กทูเจสุดเต็มชีบาร์เรชิน
This program has come to you from the Voice of America, Washington.